ဟုတ်ကဲ့အကဲဦးညောင်ခင်ဗျာအဒီနေ့ညနေမကြာသေးခင်အချိန်ကအငယ်တို့ရှေ့နေကြီးနှစ်ဦးနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံနိုင်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်အဘာတွေများအသေးစိတ်ဆွေးနွေးဖြစ်တယ်ဆိုတာကျွန်တော်တို့ပြောလို့ရသလားပြောပြပေးပါလားခင်ဗျာ
ကျွန်တော်နဲ့ဆရာဦးကြည်ဝင်းနဲ့နှစ်ယောက်နှစ်နိုင်ရနေ၄နိုင်တိတို့ဆွေးသွားတွေ့ရယ်ပထမတော့ပထမပိုင်းကတော့အမှုကြောင့်ပေါ့အမှုနဲ့ပတ်သက်ပြီးတော့လုပ်ရမယ့်ဟာတွေကိုထင်မြင်ဆွေးနွေးကြတယ်နောက်ကြတော့လက်ရှိအခုဒီနိုင်ငံရေးအခြေအနေတွေဆွေးနွေးတယ်
ဟုတ်ကဲ့ငယ်အခုဒီစစ်စောကထုတ်ပြန်နေတဲ့ဒီရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကတစုံတရာတုံ့ပြန်ပြောဆိုတာများရှိပါလားခင်ဗျာ
အခုထုတ်ပြန်နေတဲ့ဥပဒေတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ပြောတာဒီဥပဒေကိုကြည့်လိုက်တာ ਨੇ တဲ့ပုဂ္ဂိုလ်တူတယောက်ကိုရည်ညွှန်းရည်ရွယ်ပြီးတော့ရေးဆွဲထားသလိုထင်ရတဲ့အချက်တွေအများကြီးပါတယ်အဲ့ဒီဥစ္စာလုံးဝမကောင်းဘူးလေအမှန်ရှက်စရာကောင်းတယ်ဥပဒေရဲ့ဂုဏ်သိက္ခာလည်းကျဆင်းစေတယ်အဲ့လိုပြောပါတယ
်ဟုတ်ကဲ့ပါအကဲအခုဥပဒေတွေကဒီ NLD ပါတီရဲ့တရားဝင်ရည်တည်ခွင့်နဲ့အများကြီးပတ်သက်ထိခိုက်နေရတာရှိနေတော့ဒီချက်တွေပေါ်မှာကောဒေါ်ဆန်းစုကြည်ကဘယ်လိုတုံ့ပြန်ဖို့ပြောကြားလိုက်တာညွှန်ကြားလိုက်တာရှိပါလဲခင်ဗျာ
တော်စုကဒီပါတီရည်တည်ချက်ထိခိုက်ကြတာတွေပါတယ်နဲ့ပတ်သက်လို့ရှိရင်ဒီထုတ်ပြန်တဲ့ဥပဒေမှာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုအသေးစိတ်မှလိုက်တယ်အဲ့ဒီကိစ္စတွေကတော့ကျွန်တော်အခုချိန်မှာပြောလို့မရသေးပါဘူးပါတီကလူကြီးတွေကိုပြောပြီးတော့အလုပ်ငန်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့ထုတ်ပြန်သွားပါမယ
်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ချက်ကလေဒီ NLD အဖွဲ့ဝင်တွေကိုရောဒီဒီမိုကရေစီရေးဆောင်ရွက်နေတဲ့ဒီပါတီဝင်မဟုတ်သူတွေအတွက်ကိုပါဒီလက်ရှိရွေးကောက်ပွဲဥပဒေအကြောင်းဖြစ်လာတဲ့နိုင်ငံရေးကြက်တဲတွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမှားကြတာတွေပြောလိုက်တာတွေတချို့ရှိတယ်လို့ကျွန်တော်တို့သိရပါတယ်။ဒါလည်းကျွန်တော်တို့ပြောလို့ရသလောက်ပြောပြပြပါလားခင်ဗျာ
။အဖွဲ့ဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လူကြီးတွေရောလူငယ်တွေရောအားလုံးပြည်နယ်တိုင်းကလူတွေရောပြည်သူလူထုရောနိုင်ငံရေးရဒီလိုကြက်တဲတဲ့ challenge တွေကိုဘာမှစိုးရင်ကြမလို့တုံ့ပြန်ဖို့ပဲလိုတယ်။တုံ့ပြန်မှညီညီညွတ်ညွတ်တုံ့ပြန်နိုင်ဖို့ကအရေးကြီးတယ်။ဒီဟာနဲ့ပတ်သက်ပြီးတော့လောက်ကင်တဲ့သူ့ရဲ့ဒီကောင်မှုသူရဲ့ thinking တွေကိုတော့ပြောလိုက်ပါတယ်အဲ့တော့ဒါတွေက challenges များတာအလုပ်ကိုပို့ပြီးတော့ထိထိရောက်ဆောင်ရွက်ဖို့အင်အားတော်ဖြစ်တယ်လို့သူယူဆတဲ့အကြောင်းပြောလိုက်ပါတယ
်ဟုတ်ကဲ့ပါခင်ဗျာโอเคနောက်ဆုံးတစ်ချက်အနေနဲ့ပေါ့လေအငယ်ဟိုဒီဥပဒေတွေနဲ့ပတ်သက်ပြီးအများစုကတချို့ကလည်းအာအသင့်ဖြစ်ကြတယ်တချို့ကလည်းပေါ့နော်ဘာတွေဘလို့တုံ့ပြန်မလဲဆိုတာသူတို့အနားမလည်ဘူးအမျိုးမျိုးဝေဖန်ပြောဆိုကြရတယ်ရှိပါတယ်ခင်ဗျာဒါတွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ပြောတစုံတရာပြောကြတာမျိုးရှိပါလားခင်ဗျာပြောလို့ရသလားပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်အခုပြောတဲ့ဟာတွေပါပဲဒါသူနဲ့ကျွန်တော်နဲ့ဒေါ်ဆန်းစုကြည်နဲ့ကြည့်ပါတယ်ကိစ္စတွေပြောလိုက်တဲ့ထဲမှာအများကြီးသူတွေကိုသိအောင်ပြောတင်တဲ့ဟာမပြောတင်တဲ့ဟာခွဲပြီးတော့ကျွန်တော်ပြောတင်တဲ့လို့ကျွန်တော်တို့ယူဆတာတွေအခုကျွန်တော်ပြောတာဖြစ်ပါအခုကြက်ထန်းတဲ့ဥပဒေတော်မှာအခုနာလို့ပဲကန်တာချက်တွေနောက်တစ်ခုသူပြောတဲ့အဓိကအချက်တစ်ချက်ကသူပုံကိုယ်တွေသတင်းမီဒီယာတွေကစိုးရိမ်နေကြတယ်ဒီဥပဒေရအခုလက်ရှိမှတ်ဖို့နေတဲ့ဥပဒေရနောက်ဝန်ခံချက်ပေးရမယ်လို့နောက်ဘာဖြစ်ထဲညာဖြစ်တယ်နော်တောင်းကြတဲ့လူတွေကိုထိခိုက်ရောင်းထုတ်ပြရမယ်မထုတ်ရင်ပါတီပြစ်မယ်ဒါတွေကိုဘာဖြစ်လို့စိုးရိမ်ရလဲစိုးရိမ်စရာမလိုဘူးတဲ့ဒီဥစ္စာလူတွေရဲ့လူအခွင့်အရေးကိုကြောင်ကြောင်တင်းတင်းချိုးဖောက်တဲ့ကြက်ထန်ချက်ပဲတဲ့အဲ့တော့ဒီအပေါ်မှာမူတည်ပြီးတော့လဲဆောင်ရွက်တင်တာတွေကျွန်တော်တို့ပြောပါတယ်ကျွန်တော်တို့ဒီဥစ္စာအခုချက်ချင်းအကောင့်ထဲပေါ်လို့မရဘူးဒီဥပဒေကဒီတောင်စုလွတ်တော်စတဲ့အချိန်ကျမှအတိအကျမှအတိအသက်ဝင်မှာအသက်မဝင်နေဒီတရားဟာတွေကဘယ်တစ်ခုမှမကင်ပြောလို့မရဘူးလို့ဥပဒေသဘောအရဒါသူကအဲ့ဒါလို့ပြောလိုက်ပါတယ်
ဟုတ်ကဲ့ပါအကဲဦးညောင်ရေခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ခင်ဗျာ